ဂျပန်ပြည်နယ်ကပဋိပက္ခတွေအတွင်းစုခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကကော်မရှင်အစ်စ်တစ်ခုထပ်မံဖွဲ့စည်းမယ်အကြောင်းကြေညာလိုက်တဲ့အပေါ်တတိယပုံပြန်ကြိုဆိုမှုတွေထွက်ပေါ်လာပါတယ်။စုခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်တော့ဖို့နိုင်ငံတကာကတိုက်တွန်းတန်တွေထွက်ပေါ်နေချိန်မှာပဲကော်မရှင်အစ်စ်ဖွဲ့စည်းလိုက်တဲ့အပေါ်သဘောထားအမြင်တွေကိုတော့ကိုညောင်မယောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေအတွင်းလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာကဝေဖန်ခံရချိန်မှာတည်ကြားလွတ်လပ်တဲ့ကော်မရှင်တစ်ခုထပ်မံဖွဲ့စည်းပြီးဖော်ထုတ်ဖို့ကြိုးပမ်းတဲ့အစီအစဉ်အဖြစ်ကြိုးဆိုလိုက်ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြည်နယ်တင်းမြတ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးလွတ်လပ်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းသွားမှာဖြစ်ကြောင်းတမနာရုံးကမေလ31ရက်နေ့ကကြေညာထားပါတယ်။ဒါမဲ့လည်းအရင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေမဲ့အများလက်မခံနိုင်တဲ့အခြေအနေမျိုးတွေကြုံခဲ့ရတာကြောင့်ဒီတစ်ကြိမ်အစ်စ်ဖွဲ့မဲ့ကော်မရှင်အနေနဲ့လုပ်ငန်းတွေကိုထိထိရရောက်ဖြစ်အောင်ဆောင်ရွက်စီလိုတယ်လို့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Equality Myanmar Director ဦးအောင်မျိုးမြင့်ကပြောပါတယ
်ကျွန်တော်တိုင်းဒီမှာကအရင်တော့ဖွဲ့ခဲ့တဲ့ကော်မရှင်တွေလည်းရှိပါတယ်အဲ့ကော်မရှင်တွေကိုလည်းကြည်တူတူကနေစိတ်ပြီးတော့အယုံကြည်မရှိဘူးနိုင်ငံတကာကလည်းသိပြီးတော့တော့အလေးမထားတာဖြစ်တယ်ဒါကြောင့်မလို့ဒီလိုမျိုးကော်မရှင်ဖွဲ့တယ်ဆိုတာကနိုင်ငံတကာကပြောလာလို့မိုးချွပြစ်လို့သန်းလျက်နဲ့ကားတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပါဝင်တဲ့ကော်မရှင်ဝန်ကြီးကတွေ့ရှိချက်တွေကိုခိုင်ခိုင်မာမာတင်ပြရေးပြောဆိုရေးတော့အရာမျိုးဖြစ်ဖို့လိုအပ်ပါတယ်နောက်တစ်ခုကတော့ဘလောက်ထိပဲကော်မရှင်ကရေးရေးဝင်ပြောတည်တိုင်အောင်လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရောရှိရလားဆိုတဲ့အချက်နဲ့ကျွန်တော်တို့တိုက်တာဖို့လိုအပ်ပါတယ်ဒါကြောင့်မလို့အခုကော်မရှင်ကိုဖွဲ့လိုက်တာနဲ့ကျွန်တော်တို့ကြိုဆိုပါတယ်တကယ်နဲ့အပြည့်ဝိုက်တော့မဟုတ်သေးပါဘူးဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့ဆွေးဆုံးမှုအပိုင်းမှာအမှန်တကယ်လွတ်လွတ်လပ်လုပ်နိုင်လားတက်မြအောင်ရောတွေ့ရှိရဲ့အချက်တွေကိုနေရာတကာလွတ်လွတ်လပ်သွားနိုင်လားဆိုတဲ့အချက်ကိုကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်
။ဒီကံပြည်နယ်အပတိပကတွေမှာမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေအပြင်အာဆာရင်းညာအစွန်းရောက်အုပ်စုကလည်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြီးခဲ့တဲ့သတင်းမှတ်ထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပြီးနောက်မြန်မာအစိုးရကစုံစမ်းမှုအစ်စ်တွေလုံးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်အနေနဲ့အာဆာဥစုရဲ့ကျူးလွန်မှုတွေအပြင်လူမျိုးရေးတပ်ဖွဲ့တွေလူအခွင့်အရေးချိုးဖောက်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုပါစုံစမ်းမှလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြည်ထောင်စုကအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်ဖြစ်တဲ့ဦးအေးလွင်ကတော့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေမှာတက်မတော်ဘက်ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ကျွန်တော်အနေနဲ့တော့ဒါကောင်းတော့မှန်ကန်တော့ဥတည်နေတဲ့အချိန်တစ်ခုလို့တော့ကျွန်တော်အဲ့လိုပဲလက်ခံပါတယ်။ဒါကအပြည်ပြည်ဆိုင်ရာရဲ့စိုးရိမ်တော့ကာလည်းရှိနေတဲ့အတွက်ကြောင့်ဒီလိုဖွဲ့စည်းမှုကဒီနည်းအချက်တော့စီလျော်တဲ့ပြည်မြတ်တယ်လို့ကျွန်တော်ထင်ပါတယ်။ဒီအဖွဲ့ကနိုင်ငံတော်သမ္မတရဲ့အမိန့်နဲ့ဖွဲ့ထားတဲ့အဖွဲ့ပါ။ကော်မရှင်ဝင်ကြီးဌာနရဲ့တရင်းသာရှင်းလင်းမှုမှာလည်းသူပြောပြပြီလေ။ဟိုကော်မရှင်ဝင်ကြီးဌာနပြီးတဲ့ပဲမြန်မာနိုင်ငံအစိုးရအဖွဲ့ရဲ့တပိတ်တပိုင်းဖြစ်တဲ့အတွက်နိုင်ငံတော်သမ္မတရဲ့အမိန့်ဩဇာအောက်မှာပဲတည်ရှိနေတယ်ဆိုတာကိုပြောထားတာအားရပိုင်းတော့ပဲရှိကြပါတော့နော်။အဲ့တော့ဒီကိစ္စရက်ကစိတ်တော်ဆိုးရင်ရမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။တကယ်ပဲလွတ်လပ်သောတရားမျှတသောဆိုတာစစ်ဆေးမှုကိုပြုလုပ်နိုင်တယ်ဆိုရင်တော့ပြည်ရင်းသောပြည်ပါလာဩတာကိုလက်ခံမှာပါ။
ရခိုင်မြောက်ပိုင်းရင်းနဲ့ပတ်သက်လို့ဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်နဲ့ဗိုလ်မှူးချုပ်အေးဝင်းဦးဆောင်တဲ့မြန်မာတပ်မတော်ကတီးသန့်ဖွဲ့စည်းခဲ့တဲ့စုံစမ်းမှုတွေလုပ်ခဲ့ဘူးပေမဲ့သူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုလက်မခံကြတဲ့အတွက်နိုင်ငံတကာဖီအားတွေဆက်ရှိနေကြတာဖြစ်ပါတယ်။ဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့အစ်အနေနဲ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့သာမကတွေ့ရှိချက်တွေကိုအစိုးရကကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းထောက်ပြပါတယ
်။ဘသူပဲချုပ်ပေါက်ချုပ်ပေါက်ဝယ်စဖွဲ့စည်းရတဲ့ချူပေါက်ချူပေါက်ဒီချူပေါက်မှုတွေကိုတနည်းကြစုံစမ်းပြီးတော့ခိုင်မာကောင်းမွန်တဲ့ပေါ်ထုတ်ချက်တွေအရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့အစိုးရမှာတာဝန်ရှိပါတယ်။ဒါကြောင့်မလို့ကော်မရှင်ကဘလောက်ကောင်းကောင်းကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေကိုအတိအမှန်မကြည့်ဘူးကော်မရှင်ရဲ့လှုပ်ဆောင်မှုတွေကိုကျွန်တော်တို့ခွင့်မပြုဘူး။တချို့နေရာတွေကော်မရှင်ကတွေ့ရှိရတဲ့အချက်တွေကိုဆက်လက်အရေးယူနော်ကော်မရှင်ကတော့ကျွန်တော်အလကားပဲဖြစ်မှာပါအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကြီးအစိုးရရဲ့ဆက်လက်ပြီးတော့အကောင့်ထက်ပေါ်အရေးယူမှုအပိုင်းကြီးကအထူးအရေးကြီးပါတယ်ခင်ဗျာ။
သမရယုံရဲ့ကြေညာချက်မှာတော့ကော်မရှင်တည်တဲ့မှာနိုင်ငံတကာကပုဂ္ဂိုလ်တူအပါဝင်အဖွဲ့ဝင်3ဦးပါဝင်မှာဖြစ်ပြီးပြည်တွင်းပြည်ပကဥပဒေရေးရာနဲ့ဤပညာကျွမ်းကျင်သူတွေပံ့ပိုးကူညီသွားမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကော်မရှင်ရဲ့လုပ်ငန်းတာဝန်တွေနဲ့ပါဝင်မဲ့သူတွေရဲ့တည်ငြိမ်အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးခင်ဗျာ
။ကိုညာဝေအောင်တင်ပြသွားပါရှင်။